NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးဖြိုးမင်းသိန်းနဲ့ဘိုးကော်မတီဝင်၃ဦးကိုပါတီဝင်အဖြစ်ကနေအပြီးပိုင်ထုတ်ပယ်လိုက်တယ်လို့ NLD ဘိုးအလုံးကော်မတီကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဦးဖြိုးမင်းသိန်းအပြင်ဘိုးကော်မတီဝင်တွေဖြစ်တဲ့ဒေါ်စနာမင်းဦးတိုးလွင်ဦးဝင်းမြင့်အောင်တို့ကိုထုတ်ပယ်လိုက်ကြောင်းနဲ့သူတို့ရဲ့ပြောဆိုဆောင်ရွက်မှုတွေဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဘလို့မှသက်ဆိုင်ခြင်းမရှိကြောင်းကြေညာချက်ထဲမှာရေးသားထားပါတယ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်အပေါ်မမှန်မကန်တက်သေးထွက်ဆိုသူများနဲ့ပြည်သူဆန္ဒကိုကြောခိုင်းပြီးတော့ပါတီမူဝါဒတွေကိုစန့်ကျင်လှုပ်ဆောင်နေသူတွေကိုအရေးယူပေးဖို့တင်ပြလာချက်အရာအရေးယူဆောင်ရွက်တာဖြစ်တယ်လို့လည်းပြောထားပါတယ်ပါတီရဲ့ရည်တည်ချက်ကိုစန့်ကျင်ခဲ့တဲ့အပြင်ပါတီနာမည်ကိုအလွဲသုံးစားလုပ်ပြီးတော့စစ်အာဏာရှင်အလိုကျကိုဂျိုးရှာလှုပ်ဆောင်နေတယ်ဆိုတာခိုင်လုံတဲ့အထောက်အထားတွေအရမလ2ရက်ဘိုးအလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်အရအခုလိုထုတ်ပယ်လိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲခဲ့တဲ့အမှုတွေကအဂရိလိုက်စားတယ်ဆိုတဲ့အမှုတစ်ခုမှာ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကတရားလိုဘက်ကတက်တည်ထွက်ဆိုခဲ့ပါတယ်